ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့2018ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခဖြစ်စဉ်ဤအတွင်းမှာနေအိမ်နဲ့မီးလောင်ဆုံးရှုံးခဲ့ကြရပြီးတော့နေရဲစွန့်ခွာထွက်ပြေးခဲ့ကြရတဲ့ရခိုင်ပြည်နယ်မောင်နှုံးမြို့နယ်နန်းတာတောင်ကျေးရွာဒေသခံတွေအတွက်နေအိမ်တွေကိုတော့မဲစနစ်နဲ့နေရာချထားပေးနေပါတယ်။ဒီလိုမျိုးနေစရာတွေအဆင်ပြေလာပေမဲ့လို့စားရေးတောက်ရေးအတွက်ကတော့အခက်အခဲတွေရှိနေတော့မယ်လို့ဒုက္ခသည်တွေဘက်ကပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မောင်သောမြို့နယ်မှာလွန်ခဲ့တဲ့နှစ်နှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်ရပ်တွေတွင်မိလောင်ဆုံးရှုံးခဲ့တဲ့နရတောင်ကျေးရွာကနေအိမ်တွေကိုအိန္ဒိယအစိုးရကူညီပါဝင်အလူတန်းငွေတင်တဲ့အစိုးရကနေကြီးကြပ်ပြီးတော့အသက်ပြန်လည်တည်ဆောက်ခဲ့တာဖြစ်ပြီးဆောက်လုပ်ပြီးစီးတဲ့အိမ်ရာတွေကိုမဲစနစ်နဲ့နေရာချထားပေးတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဥမောင်အောင်ကပြောပါတယ်
မင်းအခါတည်းကမင်းအဒီအိုက်နေရောနော်ကျွန်တော်ဒီဒုစရိုက်နဲ့တောင်းရောနော်ဒီကျန်တဲ့ဥစ္စာကကျန်တဲ့လူတွေရောမရောက်သေးတဲ့လူတွေရောသူတို့ကပြန်ပြေးဖို့မင်းနိုင်ပြီးတော့ပြေးဖို့ဆိုတော့ခါရရပြန်ချလို့ရှိရင်ကျွန်တော်လူငယ်ကဆက်မရရကနော်အဲ့ဒီစတဲ့ဘိုးချောင်းစတဲ့ယောက်ကလွယ်လာပြီလေကျွန်တော်လောစီကအဲ့ဒီမှာလူငယ်ကတော့ကြည့်ရတာအသင်္ကန်းတော့ရှိတောင်းလို့ရတယ်ဒီတော့တောက်ပေါ်ကောက်ဖို့တဲ့တော့ဒီကျွန်တော်ကဒီအဲ့ဒီလိုကဟိုပဲအခုကြီးတောက်ပြီးတော့တက်မလို့စကူခါရတယ
်နောက်သားအင်ရ10လုံးအပါဝင်စုစုပေါင်းအင်ရ42လုံးကိုမဲစနစ်နဲ့ဝင်ငှက်ပေးတာဖြစ်ကြောင်းနဲ့အခုလိုနေစရာအိမ်အဆင်ပြေသွားပြီဖြစ်တဲ့ဒေသခံတွေအတွက်လောက်ကင်စားတော့ရေးမှာတော့ခက်ခဲဖြစ်နေတယ်လို့နာတာတောင်ကျော်တာဥမောင်ဖြူကပြောပါတယ်
ကျွန်တော်မရှိပါသေးတော့ပါပဲလေးစနားနှလုံးကိုမဲဖတ်တာအဆင်ပြေပါသေးတယ်ကျွန်တော်ဖတ်တယ်ခေါ်ယူလာပြီးမှနေနိုင်လိုက်တာပါအဲအခုလောလောဆီတော့ကလာကြတယ်ဟိုတချို့လူမဆိုင်မပါဆီမပါဟိုမပါဒီမပါအဲဆွားဖို့ဆွားဖို့တော့ကအလွန်တရာမအခက်ခဲဖြစ်နေတဲ့ကြာဒီမှာလမ်းလေးမရှိလို့တော့လို့တရား
ဘင်္ဂလားဒေ့နယ်စပ်နာဂနတတောင်ကျေးရွာဟာမောင်တော်မြို့နဲ့မိုင်90ကျော်ဝေးပြီးလမ်းမဆက်တဲ့ရေးချီနေကစိုးဝါနေပါတယ်နတတောင်ရွာသုခတဲတွေအတွက်အစိုးရကပြန်လည်တည်ဆောက်ပေးတဲ့အလျား24ပေအနံ18ပေအမြင့်17ပေတို့မူကွန်ကရစ်ခင်းသထအိမ်42လုံးအတွက်ဂုံရဆေးကတလုံးကိုကျပ်180သိန်းဖြစ်ပြီးတော့အိန္ဒိယနိုင်ငံအစိုးရနဲ့ပြည်တွင်းလူရှင်တွေရဲ့ထောက်ပံ့ကူညီမှုနဲ့တည်ဆောက်ပေးတာဖြစ်ကြောင်းပြည်နယ်အစိုးရဖွဲ့ပြောခွင့်ရစီပင်ဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်အဲ့အင်္ဂါဒီကတော့ကျွန်တော်တို့မြို့ပြောဆောက်ထားတာရယ်ဒါကဆက်ကြတယ်အဲ့ဒါကဒီနေ့ဒီတန်းနေရရရှိရဲ့အိန္ဒိယလူသားတွေရှိရဲ့နောက်ပြီးတော့ဒီအနေဒီနေရဒီကအားရရှိရဲ့
ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်တွင်လူမျိုးပါရာရေးတွင်ဆောင်တဲ့အကြမ်းဖက်မှုဖြစ်စဉ်တွင်ရခိုင်လူမျိုးတွေနေထိုင်တဲ့နရတောင်ကျေးရွာကအိမ်ခြေတွေမိရှုခံရတယ်လို့လည်းဥမောင်ဖြူကဆက်ပြောပါတယ
်ကလာရခိုင်ကလာမိရှုလို့တဆုံမှမကြံခဲ့လို့မိလို့ပြောခဲ့တာယောဇာတေကပထမကျန်တော့မုတ်တော့ပြီးမှမုတ်တော့မျိုးပြီးမှမှနေခဲ့တယ်နောက်ပြီးမှပြီးမှမှလည်းဟောဖရအဆောဆိုတော့နေ့စရာအမျိုးစီရှိတဲ့နေရာအဲ့လိုမိသားစုတွေရှိတဲ့နေရာကိုကိုဟာနဲ့ကိုအစီအစဉ်နဲ့ပုံကုန်သွားတာပေါ့
ဒီအကြံဖက်မှုဖြစ်စဉ်တွင်ရခိုင်လူမျိုးပါဝင်မျိုးဒိုင်းနဲ့ဟိန္ဒူပါရာဝင်တွေလည်းအကြံဖက်တိုက်ခိုက်ခံရတယ်လို့နေအိမ်မိရှုမှုတွေအသက်ပြတ်ခံရမှုတွေရှိခဲ့ပါတယ်ခင်ဗျာ